ကရင်ပြည်နယ်ကရင်မြို့သားအစီရင်ထက်မှာ၆ထိန်းချုပ်ရာမြဝတီခရိုင်နယ်ဒုပလာယာခရိုင်နယ်မှာတော့ပျောက်ကြားတိုက်ပွဲတွေဖြစ်နေသလိုစစ်ကောင်စီဘက်ကလည်းနေ့စဉ်လက်နက်ကြီးနဲ့ပစ်နေတာကြောင့်တောင်ရင်မြစ်တစ်လျှောက်မြန်မာဘက်ချမ်းမှာပုံကိုနေတဲ့ဒေသခံတွေနေရာမပြောင်းရဲတာသေးတာထောင်ကနန်းနဲ့ရှိနေပါသေးတယ်ဒုပလာယာခရိုင်ကော့ကရိတ်မြို့နယ်ဘက်မှာတော့လက်နက်ကြီးနဲ့ပစ်ခတ အာတချို့နေရာတော့ leaky ကအဲ့ဒီကနေပြီးဆစ်ဆောင်တဲ့ဒီတွေကဒီ make of in တရက်ကက်ဒီ blue blue ကြီးတောင်ကြီးကမှာအာအခုချိန်လေးရှိနေသေးရပေါ့နော်အဲ့တော့အားလုံးစုစုပေါင်းအဲ့တမှာအာ1950ပတ်ဝန်းကျင်လောက်ရှိနေသေးတယ်။ကော့ကရီဘက်မှာလည်းအာလက်နက်ကြီးနဲ့ပြလို့ရွာသား2000ကျော်လောက်ပေါ့နော်ဆစ်ဆောင်နေရတယ်။အာဆစ်ဆောင်နေရတယ်။နောက်ပြီးတော့လက်နက်ကြီးနဲ့ပြလို့ရွာသား800လောက်လည်းအာထိကျတင်ရအောင်။အဲ့ဒီအချိန်ရောက်ဒီကကတူကြီးကလည်းအခုချိန်ထိပြန်လို့မရသေးဘူးပေါ့။တို့တွေကပြန်လို့ဟိုမရလည်းအဓိကအဖြစ်ဘလူးလေးဘလူးကြီးအာတင်းရော်ကီရွာကကတူကြီးပေါ့။အာဆိုတော့အဓိကအဖြစ်တို့ရွာတွေမှာ basic step ကစခန်းထိုင်ရတယ်ပေါ့နော်စခန်းထိုင်ရတဲ့တို့ကပြန်လို့မရသေးဘူးပြန်လို့လည်းမရသေးဘူးအချိန်ကြီးတို့ကမရှိနေဘူးလေ
ဒူပလိုက်ယာခရိုင်ကော့ကရိတ်မြို့အကြီးတစ်ဝိုက်ကကျေးရွာတွေဖြစ်တဲ့မြို့ဟောင်းကော့နွဲ့အန်ကလော်ရွာတစ်ကုံစက်စလစ်ကုံဒရန်ကူရေလဲကျိုးစတဲ့ကျေးရွာတွေကစစ်ဘေးရှောင်2000လောက်ကတော့နေသက်တွေကိုမရောက်ပဲနီးစက်ရတောတောင်တွေထဲမှာပဲပေါအောင်နေထိုင်နေရပါတယ်ဇန်နဝါရီလ9ရက်နေ့ညကကော့ကရိတ်မြို့အနီးအာရှလမ်းမှာလောင်စာစီကားတစ်စီးကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကပျောက်ကြားပစ်ခတ်မှုလုပ်ခဲ့ပါတယ်ဇန်နဝါရီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကော့ကရိတ်မြို့အနီးကကျေးရွာတွေကိုပစ်ခတ်ခဲ့တာကြောင့်ကျေးရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ပြီးထွက်ပြေးနေရတယ်လို့လည်းကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့အတူပျောက်ကြားတိုက်နေတဲ့ပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကလည်းပြောပြပါတယ်
အဲ့ကျွန်တော်တို့လေးဘူးကန်ကိုလေးဘူးကန်တက်ကတက်ဆွဲတဲ့နေရာလေးဘူးကန်ကိုခေါ်တက်ဆွဲတဲ့နေရာရဲ့ဟိုခလာရ69ကနေပါရဲ့120နဲ့ရန်တန်းပြစ်တာပေါ့နော်ရွာသားတွေထိခိုက်တယ်လို့သိရတယ်ဟုတ်ကဲ့ဒီနေ့အဲ့ဒါကိုရှိရရွာတွေရွာတွေကဆိုဖြစ်ဖြစ်တော်တော်များလာအဲ့ရွာတွေအဲ့ဒီကွန်နွဲအုပ်စုပေါ့ကွန်နွဲအုပ်စုကြီးရွာတွေအဲ့မှာရှိတဲ့ကမိုင်ကုန်းတို့အန်ဖန်ကြီးတို့အဲ့ဒီရွာတွေအကုန်လုံးဆက်ပြေးနေရ
ဇန်နဝါရီလ10ရက်နေ့ကစစ်ကောင်စီဘက်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးတွေကကော့ကရိတ်တောင်ပိုင်းမြို့ဟောင်းရွာဘက်ကိုကြားရောက်ပောက်ကွဲခဲ့ပြီးဘုံကြီးကျောင်းတစ်ကျောင်းနဲ့လူနေအိမ်3လုံးထိမှန်ပြီးပျက်စီးခဲ့ရတယ်လို့အရက်သားတည်သူ10ဦးဒဏ်ရာရရှိခဲ့တယ်လို့လည်းစစ်ဘေးရှောင်နေသူတွေကိုအကူအညီပေးနေသူတွေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကရင်ပြည်နယ်မြဝတီခရိုင်တဲက၄ကေကောမြို့တက်တဲကိုစစ်ကောင်စီတပ်တွေကဝင်ရောက်ခဲ့ပြီးလွှတ်တော်အမတ်9ဦးနဲ့အကြမ်းမဖက်စီဒီအန်လုံနေတဲ့ဝန်ထမ်းတွေအပါအဝင်လူ20ကျော်ကိုဖမ်းဆီးသွားခဲ့တာကြောင့်ဒီဇင်ဘာလ15ရက်နေ့ကစပြီးကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလူရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်2000ထက်မနည်းဟာတောတောင်လေထဲမှာကောတောင်ရင်းမြစ်အနီးမှာကောထိုင်းနိုင်ငံဘက်ကထွက်ပြေးခေါ်လိုခဲ့ရပါတယ်ရှင်